COVID-19 ကူးစက်မှုဟာကျန်းမာရေးဝန်ထမ်း9ယောက်မှတယောက်နှုန်းလောက်ဖြစ်နေပြီးတချို့နိုင်ငံတွေမှာဆိုရင်တော့3ယောက်မှတယောက်နှုန်းထိဖြစ်နေတာတွေ့ရတယ်လို့ကျေသပရင်းနဲ့သတင်းစာရှင်းပွဲမှာ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်
Globally around 14% of COVID-19 cases reported to WHO
WHO ကရတဲ့အချက်အလက်တွေအရကမ္ဘာတစ်ပေါင်း COVID-19 ဖြစ်ပွားသူအလုံးရဲ့14%နှုန်းလောက်ဟာကျန်းမာရေးဝန်ထမ်းတွေကြားမှာဖြစ်နေပြီးတချို့နိုင်ငံတွေမှာဆို35%လောက်ထိရှိနေကြောင်းနဲ့အခုရတဲ့အချက်လက်တွေကလည်းအကန့်အသတ်တွေရှိနေတာကြောင့်လုပ်ငန်းခွင်မှာဖြစ်စေသူတို့အတိုင်းဝိုင်းထဲမှာဖြစ်စေတကယ်တမ်းအခုဆက်ခံနေရတဲ့ကျန်းမာရေးဝန်ထမ်းဘယ်နှယောက်ရှိနေလဲဆိုတာသိရဖို့လဲခက်နေတယ်လို့ပြောသွားတာပါဒါကြောင့်လူနာရင်းနဲ့ထိတွေ့ဆက်ဆံနေရတဲ့ကျန်းမာရေးဝန်ထမ်းတွေဒီရောဂါကူးစက်မှုမရှိအောင်နဲ့သူတို့ကတဆင့်သူတို့ရဲ့လူနာရင်းနဲ့မိသားစုဝင်တွေစီပြန့်နှံ့မသွားစေဖို့အတွက်ရောဂါကာကွယ်ဝတ်ဆောင်တွေကိုပြန့်ဝေပေးကြဖို့လေစက်တမ16ရက်ကမ္ဘာတစ်လောက်လူနာများအငြင်းကင်းစိတ်ချရေးနေ့မှာ WHO ကပန်ကြားလိုက်ပါတယ်။ကျန်းမာရေးဝန်ထမ်းတွေအတွက်အလုပ်ဌာနဆိုင်ရာကျန်းမာရေးစောင့်ရှောက်မှုနဲ့အငြင်းကင်းကိုအစိုးရတွေကရောဆေးရုံတွေနဲ့တခြားဌာနတွေကပါတဆင့်တိုးဆောင်ရွက်ပေးဖို့တိုက်တွန်းရင်ကျန်းမာရေးဝန်ထမ်းတွေအငြင်းကင်းဆိုင်ရာဗရင်းညင်တရက်ကိုပါ WHO ကထုတ်ပြန်ခဲ့ပါတယ်။